ကမ္ဘောဒီးယားနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့အကြောင်းပြချက်နဲ့ EU ဥရောပသမ္မဂ္ဂကကမ္ဘောဒီးယားနိုင်ငံကိုပေးအပ်ထားတဲ့ကုန်သွယ်မှုအထူးအခွင့်အရေးကိုပြန်ရုပ်သိမ်းလိုက်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားနိုင်ငံကလည်းဥရောပသမ္မဂ္ဂကိုတင်ပို့နေတဲ့ကုန်ပစ္စည်းတွေကိုဗုဒ္ဓဟူးနေ့ကစပြီးအကောက်ခံပြန်လည်စီးကျက်လိုက်ပြီးဖြစ်ပါတယ်။အခုလိုအခုစီးကျလိုက်ပေမဲ့ EU အနေနဲ့ COVID-19 တိုက်ဖျက်ရေးမှာကမ္ဘောဒီးယားနိုင်ငံနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့ EU ရဲ့ကုန်သွယ်ရေးကော်မရှင်နာ Phil Hogan ကပြောပါတယ်။တစ်ချိန်တည်းမှာပဲကမ္ဘောဒီးယားနိုင်ငံအတွင်းလူခွင့်ရေးနဲ့အလုပ်သမားခွင့်ရေးတွေကိုလေးစားလိုက်နာဖို့အပူတပြေးလိုအပ်နေတယ်လို့လည်းသူကပြောပါတယ်။ EU ကကမ္ဘောဒီးယားနိုင်ငံကိုကုန်သွယ်ရေးဆိုင်ရာခွင့်ရေးတွေပေးအပ်ခဲ့တယ်လို့ကမ္ဘောဒီးယားပြည်သူထောင်ပေါင်းများစွာအတွက်လည်းအလုပ်ကန်ဖန်တီးပေးခဲ့တယ်လို့ EU ကုန်သွယ်ရေးကော်မရှင်နာ Hogan ကပြောပါတယ်။ဗုဒ္ဓဟူးနေ့ကစလို့ကမ္ဘောဒီးယားနိုင်ငံအနေနဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေပေါ် EU ကပေးအပ်ထားတဲ့အခွင့်အလမ်းခွင့်အခွင့်အရေးတွေဆုံးရှုံးသွားပြီဖြစ်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားနိုင်ငံရဲ့အဓိကပို့ပုံလုပ်ငန်းဖြစ်တဲ့အထည်ချုပ်ဖနက်လုပ်ငန်းနဲ့ခီးတော်လာရေးလုပ်ငန်းဆိုင်ရာကုန်ပစ္စည်းထုတ်လုပ်မှုတွေကိုအထူးနာစီမှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့လူခွင့်ရေးတိုးတက်မှုတွေတိတိတသားရှိလာမယ်ဆိုရင်တော့အခွင့်အလမ်းခွင့်ကိုပြန်လည်ပေးအပ်သွားမယ်လို့လည်းကော်မရှင်နာဟိုဂန်ကပြောပါတယ်။